ရုရှားရေနံကြက်လုပ်ငန်းတွေကိုပိတ်မှတ်ထားပြီးတော့ယူကရိန်းကဒီကနေ့အဝေးထိန်း drone နေနဲ့တိုက်ခိုက်မှုအတွင်းမှာတော့ရရဇန်ဒေတာမှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ကနဦးစီရင်ခန်းစားတွေအရဆိုရင်တော့ဒီလိုတိုက်ခိုက်ခံရတာကြောင့်ရေနံကြက်ဆက်ယုံမှာမိလာမှုဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိတဲ့အကြောင်းရရဇန်ဒေတာအုပ်ချုပ်ရေးမှူးပဘယ်မကော့ဖ်ကပြောပါရယ်လီနီဂရက်ဖ်ဒေတာကအာနာပိုင်တွေကတော့ရေနံကြက်ဆက်ယုံတစ်ခုကိုချင်းကပ်လာတဲ့ယူကရိန်း drone တစ်ခုကိုရုရှားလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ပစ်ချခဲ့ပြီးတော့ထိခိုက်မှုမရှိကြောင်းပြောခဲ့ပါရယ်ဒီကနေ့မှဆိုရင်တော့ရုရှားနယ်မြေတွေမှာယူကရိန်းက drone နေနဲ့စစ်ဆင်နေတာနှစ်ရက်ဆက်တိုက်ရှိသွားပြီဖြစ်ပါတယ်။ယူကရိန်းနဲ့နယ်စပ်ရုရှားနိုင်ငံဘက်အချမ်းကဘိုရိုနက်စ်ဒေသကအုပ်ချုပ်ရေးမှူးအလက်ဇန်းဒါဂူဆက်ဖ်ကလည်းလေကြောင်းရန်ကာကွယ်ရေးကယူကရိန်း drone 30ကျော်ကိုညဘက်မှာပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။မနေ့တုန်းကလည်းယူကရိန်းရဲ့တိုက်ခိုက်မှုတွေကြောင့်ရုရှားစွမ်းအင်လုပ်ငန်းနှစ်ခုထိခိုက်ပျက်စီးခဲ့ပါတယ်ရှင်။